မစစ်တပ်ကအင်အားအလုံးကျုံ၃ပြီးလေကြောင်းကနေတိုက်ခိုက်နေတာကြောင့်ကရင်ပြည်နယ်ဖာပုံခရိုင်နဲ့ညောင်လေးပင်ခရိုင်တွေကကလင်းငယ်တွေအပါအဝင်လူလူတပေါင်း၂000ကျော်ဥယျာဉ်စွန့်ထွက်ပြေးနေရတယ်လို့ကရင်မျိုးသားအစည်းအရုံး ကနာဒင်းစစ်ကောင်စီကအေဘီလာတရနေ့ကနေ၃၀ရင်းနေ့အထိတလကြာအပြည့်ရဲ့ကျင်ညာထားတဲ့ဂျာမာပဲကရင်ပြည်နယ်ဘက်မှာလေကြောင်းကနေဆက်ပြီးတိုက်ခိုက်နေတာပါစစ်ကောင်စီပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့စစ်တပ်စခန်းကိုတိုက်ခိုက်သိမ်းပိုက်ပြီးစစ်အရာရှိတွေကိုတတ်ခဲ့တဲ့ကရင်ယူတပ်မဟာ၅ကိုပဲပြစ်မှတ်တာတိုက်ခိုက်ခဲ့တာဖြစ်ပြီးတော့မလ၂၇ရက်နေ့တရထဲပဲလေကြောင ီအတိုင်းလိုက်နာလှုပ်ဆောင်မယ်ဆိုရင်ပြည်ပခဖြစ်စရာကြောင့်မရှိဘူးလို့လည်းဗိုလ်ချုပ်စောမင်းထွန်းကဆိုပါတယ်ဂျန်ယူကတော့လက်နက်မဲ့အရသားတွေပေါ်အကြမ်းဖက်တိုက်ခိုက်နေတဲ့စစ်တပ်ကိုဖြစ်အားဖြင့်လက်နက်ကြီးလက်နက်ငယ်တွေလူသက်နည်းပညာတွေကျဲတိုက်လေယာဉ်တွေကိုမယောင်းချဘဲနိုင်ငံတကာကပိတ်ဆို့ပေးဖို့မေတ္တာရပ်ခံထားပါတယ်ဂျန်ယူတပ်မငါးဒေသဘုံကျဲတိုက်ခိုက်ခံရတဲ့ပေါ်ငင်းချင်းလူငန်းစဉ်ဦးဆောင်အဖွဲ့ PPSD ရဲ့ယာယီအဖွဲ့ခေါင်းဆောင်RCSSSSA ရှမ်းပြည်တောင်ပိုင်းတပ်မတော်ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရွတ်စစ်ကရှုတ်ချတယ်လို့ KNC ကရင်သတင်းဌာနရဲ့သတင်းတပုတ်မှာရေးထားပါတယ်ဒီနေ့ကျင်းပတဲ့ PPSD ရဲ့ online အစည်းအဝေးအဖွဲ့မိန်ကွန်းမှာဒုဗိုလ်ချုပ်ကြီးရွတ်စစ်ကစစ်ကောင်စီကိုကန့်ကွက်ရှုတ်ချတဲ့အကြောင်းပြောသွားတယ်လို့ KNC သတင်းမှာရေးထားပါတယ်ခင်ဗျာ